Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2023ခုနှစ် April 2ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဒိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်မှာပါ line to meter 3251တို့အပြင် line let meter 60လိုင်းလမီတာ190 kHz 1905ရုကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American တောင်ပိုင်းကပြည်နယ်တချို့မှာတော့လေဆင်နှမောင်းတိုက်ခတ်တာကြောင့်26ရက်ထက်မနည်းသေဆုံးသွားခဲ့ပါတယ်။အီရန်နိုင်ငံမှာတော့ခေါင်းစည်းပဝါမချုံလို့ခေါင်းကိုဒိန်ကျင်နဲ့လောင်းခံခဲ့ရတဲ့အမျိုးသမီးနှစ်ဦးကိုအာဏာပိုင်တွေကဖမ်းမိတ်ထုတ်လိုက်ပါတယ်။ပေါ်ရမင်းကြီးဖရန်စစ်ဆာမနေ့ကဆေးရုံကဆင်းပြီးဒီနေ့မှာတော့ခရီးရန်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာပမ်ဆန်ဒေးဆူတောင်းပွဲကိုဥဆောင်ကျင်းပခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဒီနေ့ညအစီအစဉ်မှာဆက်သွယ်မေးမြန်းခန်းအပြင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဘာကြောင့်သူတို့လုတ်တာလဲဆိုတာကတော့အာစစ်တပ်အတွက်က NLD ကိုသူအကြောက်ဆုံးပဲသူတို့အကြောက်ဆုံးပဲဘာလို့ဆိုတော့NLD က
ဒါကတော့စစ်ကောင်စီက NLD ကိုဘာကြောင့်ဖြတ်သိမ်းတယ်လဲဆိုတော့ဒီမြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာမြမရေးအကက်ခက် American အငိမ့်စာဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါပြည်သွေးနိုင်ရဲ့ကပမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့အတူပြောပြမှာပါရှင
်ယူကရိန်းစစ်ပွဲစတင်ချိန်ကစလို့ရုရှားတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှု2သိန်းကျော်ရှိတဲ့အထက်မှာအနည်းချင်းလောက်ကပဲတိုက်ပွဲနဲ့မဆိုင်တဲ့အကြောင်းအရာတွေနဲ့သေဆုံးခဲ့တာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကဒီနေ့ထုတ်ပြန်တဲ့နောက်ဆုံးထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြထားပါတယ်ယူကရိန်းစစ်ပွဲမှာတာဝန်ထမ်းနေတဲ့ရုရှားတပ်ဖွဲ့ဝင်တွေကြားအရက်အလွန်ကြုံသုံးဆဲမှုရာဇဝတ်မှုနဲ့မတော်ဆမှုတွေကြောင့်သေဆုံးမှုတွေအကြီးအကျယ်များလာတယ်လို့ရုရှားဆိုရ Telegram သတင်းမှာပြီးခဲ့တဲ့မတ်လ29ရက်နေ့ကထုတ်ပြန်တာကိုထောက်ပြီးတော့ဒီလိုသေဆုံးမှုတွေရှိပေမဲ့ဒါကအ ਨੇ ချင်းသာဖြစ်ပြီးတော့အများစုကတိုက်ပွဲတွင်သေဆုံးမှုတွေဖြစ်တယ်ဆိုတာကိုနေ့စဉ်ပုံမှန်ထုတ်ပြန်တဲ့ဗြိတိန်ထောက်လှမ်ရေးအစီရင်ခံစာမှာဒီကနေ့ဖော်ပြထားပါတယ်ဒီတော့တွင်ယူကရိန်းဘက်ကနွေဦးကာလာတံမြန်ထိုးစစ်တွေကိုအခုချိန်ကစပြီးတော့အချိန်မီလှုပ်လာနိုင်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြီးခဲ့တဲ့ဘက်ကပြောလိုက်ပါတယ်ယူကရိန်းဆိုရဟာရေရှည်စစ်ပွဲအတွက်အချိန်မြင့်လှုပ်ဆောင်နေပြီးတော့သမ္မတဇလင်စကီကလည်းတပ်ဖွဲ့တွေနဲ့ယူကရိန်းနိုင်ငံသားတွေကိုစိတ်တက်တက်လာအောင်လုပ်နေတယ်လို့ AP သတင်းကဖော်ပြပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကြောဥက္ကဋ္ဌဒါဝန်ကိုရုရှားနိုင်ငံကယူလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းသမ္မတကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အိဗယ်မရှိရည်စရာကောင်းလုံးပြီးတော့ဒီဖြစ်ကိုကြည့်ရင်ကုလသမဂ္ဂဟာလုံးဝကိုချွတ်ချုံကျနေတဲ့အဖွဲ့အစည်းဆိုတာပြနေတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကမနေ့ကဝေဖန်လိုက်တာပါ။လူတွေကောင်စီပါဝင်ကုလသမဂ္ဂကြီးတစ်ခုလုံးကိုလည်းအပြောင်းလဲတွေလုပ်ရမယ့်အချိန်ရောက်ပြီလို့သူကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အရှေ့ပိုင်းပြည်နယ်တချို့မှာပြီးခဲ့တဲ့တောက်ကြနေ့ကစလို့အင်အားပြင်းလေဆင်နှမောင်းတွေဇက်တိုက်ဝင်ရောက်ခဲ့ရမှာပြည်နယ်6ခုမှာတိုက်ဆုံသူ26ရောက်ထဲမှနေရှိခဲ့တဲ့အကြောင်းအစိုးရအရာရှိတွေကဒီကနေ့ပြောပါတယ်လေမုံတိုင်းတံအစိုးဆုံးခံခဲ့ရတဲ့ Tendency ပြည်နယ်တခုတည်းမှာတင်တိုက်ဆုံသူ9ဦးထိတိုးလာတဲ့အကြောင်းဒေတာရင်းသတင်းတွေကဖော်ပြကြပါတယ်တစ်ပင်တွေအမြင့်ကကျွတ်ထွက်ခဲ့တယ်လို့နေအိမ်တွေဈေးဆိုင်တွေမော်တော်ကားတွေနဲ့အဆောက်အအုံအများအပြားဆူဆူရွရွာထိခိုက်ပျက်စီးခဲ့ရပါတယ်တိမ့်နေချီတဲ့ပြည်သူတွေလျှက်စစ်မီးမရှိဘဲနေခဲ့ကြရပါတယ်မုံတိုင်းကြောင့်တိုက်ဆုံမှုအများဆုံးက Tendency ပြည်နယ်မှာဖြစ်ပြီးတော့ Arkansas, Indiana, Illinois, Alabama နဲ့ Mississippi စုစုပေါင်းပြည်နယ်6ခုမှာတိုက်ဆုံသူတွေရှိခဲ့ပါတယ်ရှင
်။အီရန်နိုင်ငံကဈေးဆိုင်တစ်ခုမှာခေါင်းစည်းပဝါမချုံထားတဲ့အမျိုးသမီးနှစ်ယောက်ရဲ့ခေါင်းကိုအမျိုးသားတူကဒိန်ဂျင်နေနဲ့လောင်းချတဲ့ဗီဒီယိုဖိုင်အင်တာနက်အွန်လိုင်းမှာပြန့်နှံ့သွားခဲ့တယ်လို့အာဏာပိုင်တွေကအဲ့ဒီအမျိုးသမီးနှစ်ဦးကိုဖမ်းမိတ်ထုတ်လိုက်ပါတယ်။အီရမာဥရေရအမျိုးသမီးတွေခေါင်းစည်းပဝါခြုံရလိမ့်မယ်လို့လဲအီရန်သမ္မတအီဘရာဟင်ရာအီစီကပြောပါတယ
်ကနွန်အမ်ရစ်ကဟမ်ဝါရေမော်ရဒ်အဂျမာအဟမဂန်အစ်ဘာဟာဂရိုယစ်စီယစီ
ဝဲအာနာနဲ့ပြဋ္ဌာန်းထားတာဖြစ်လို့လူတိုင်းဥရေကိုမဖြစ်မနေလိုက်နာရလိမ့်မယ်လို့အီရန်သမ္မတကမနေ့ကကိုရမ်နီလာကမှာပြောသွားတာပါအ ဣရမာပြီးခဲ့တဲ့စက်တင်ဘာလကအသက်22နှစ်အရွယ်အမျိုးသမီးငယ်တဦးခေါင်းစည်းပဝါမချုံတာကြောင့်ရဲကဖမ်းဆီးထားစဉ်တေဆုံသွားခဲ့တဲ့အတွက်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားခဲ့သလိုအမျိုးသမီးတွေအများပြားခေါင်းစည်းပဝါမချုံမဲ့အာဏာပိုင်တွေကိုစန့်ကျင်တာတွေလည်းပိုများလာနေတာပါမနေ့ကအီရန်နိုင်ငံအရှေ့မြောက်ပိုင်းရှန်ဒစ်မြို့နားမှာဖြစ်ခဲ့တဲ့ဒီအဖြစ်ပြက်တွဲမှာတော့ခေါင်းစည်းပဝါမချုံတဲ့အမျိုးသမီးနှစ်ယောက်ကိုဥပဒေချိုးဖောက်မှုနဲ့ဖမ်းမိတ်ထုတ်ထားပါတယ်။ဒေညင်လောင်းတဲ့အမျိုးသားကိုတော့အဲ့ဒီလိုလုံမှုနဲ့ဖမ်းဝရမ်းထုတ်ထားတယ်လို့အီရန်အစိုးရပိုင်းမီဒီယာတွေကပြောပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ကရင်ပြည်နယ်မြောက်ဥရီခရိုင်တွင်ပြီးခဲ့တဲ့သတင်းဘက်ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးဖူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲအပြင်းထန်ဖြစ်ခဲ့တဲ့နောက်စစ်ကောင်စီဘက်ကနေ့စဉ်လက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေကြကြောင်းဒေသခံတွေထောင်ထဲချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ဥရီကုံသွေးဇုံနဲ့တမိုင်လောက်သာဝေးတဲ့ကွက်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေကြကြောင်းရွှေမြဆန်ဒီကွက်တဲ့အတွင်းမဲကနေတုံးတရာကွင်းကလေးနဲ့ကြောက်တောင်ကြီးရွာသားတွေထွက်ပြေးနေကြတယ်လို့စစ်ဘေးတိမ်းရှောင်နေသူတဦးက VOE ကိုပြောပါတယ်
။ယနေ့က3:00 4:00 ဆိုရယ်ထုတ်ချပြီ။တနေ့ကဆိုလေ3:00 4:00 လာဖြစ်တယ်။တမ3ခုက3:05နဲ့3:06နဲ့2:05နဲ့ညက်ပြီးတော့ထုတ်နေတာ။ဘိုးကြီးကပုံပေါက်ကုန်တယ်။ဒီရေကိုဘေးဆုံးရေနောက်ကျော်မှာဖြစ်တာကတော့တစ်ပတ်လောက်ရှိပြီ။အဲပြစ်နေတာပဲညနေပိုင်းဆိုပြစ်ပြီးတချို့အိမ်တွေလည်းမီးရလောက်ပေါ့တချို့အိမ်တွေလည်းသူပြစ်ပြစ်တီးတ
ာများတာပေါ့အိုးအိမ်များမြောက်ရီကုံသွေးစုံမှာလှုပ်လှုပ်နေတဲ့နေသားအခြေခံလူသားတွေနေထိုင်နေကြတဲ့နေရာတွေကိုပြစ်ခတ်တာတွေလို့လည်းပြောပါတယ်စေသားလူထုတွေသာနေထိုင်တဲ့ဒီလိုကွက်တစ်တွေတဲ့ဘာကြောင့်လက်လက်ကြီးတွေနဲ့ပြစ်နေသလဲဆိုတော့စဉ်းစားလို့မရဘူးလို့ဒေသခံတွေကပြောပါတယ်မတ်လ25ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကအထူးကြိုက်အကြဆုံးများခဲ့ပြီးတော့လက်ရှိမှာလည်းမြောက်ရီနဲ့ကော့ဂရိတ်မှာတိုက်ပွဲတချို့ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ
ပြခဲ့တဲ့ရပိုင်းကပဲအသက်ရှူကျက်လို့ဆေးရုံတက်ကုသမှုခံယူခဲ့ရတဲ့ပုံရဟန်းမင်းကြီး Francis ဟာဆေးရုံကဆင်းပြီးတဲ့နောက်တရက်ဒီကနေ့မှာတော့ခရစ်ယာန်ဘာသာဝင်တွေအတွက်အရေးပါတဲ့တနင်္ဂနွေဆုတောင်းပွဲကိုဥဆောင်တက်ရောက်ကျင်းပခဲ့ပါတယ်စီရင်ရပါသူတွေနာမကျန်းသူတွေနာမကျန်းသူတွေနဲ့ဘဝကိုအထီးကျန်ဖြတ်သန်းရသူတွေကိုစာနာဖေးမှကူညီကြဖို့ပုံရဟန်းမင်းကြီးကဒီကနေ့ဆူတောင်းပွဲမှာတိုက်တွန်းသွားပါတယ်။သခင်ယေရှုခရစ်တော်ပြန်လည်ရှင်သန်နိုးထခြင်းအထိမ့်မဲ့ဆင်နွှဲကြတဲ့ Easter ပွဲတော်အကျိုးဒီကနေ့ကျင်းပတဲ့ဆူတောင်းပွဲဟာခရစ်ယာန်ဘာသာဝင်တွေအတွက်မြင့်မြတ်တဲ့အချိန်အခါတစ်ခုလည်းဖြစ်ပါတယ်ရှင်။
တော်ကိုရနိုင်ငံဆိုးမျိုးအလဲပိုင်းကတောင်ပေါ်မှာတောမီလောင်ကျွမ်းခဲ့တာကြောင့်အင်ဂျီ120ထပ်မင်းဲကိုဘေးလွယာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့အာနာပိုင်တွေကပြောပါတယ်ဆိုးမျိုးလေကတောင်ပေါ်မှာဒီနေ့မနက် 7:53 မိနစ်လောက်ကစတင်ပြီးတော့မီလောင်ကျွမ်းခဲ့တာဖြစ်ပြီးတော့ဘောလုံးကွင်း30စာလောက်လောင်ကျွမ်းသွားခဲ့ပြီးတော့ညနေ 9:00 လောက်မှာမီးငြိမ်းတက်နိုင်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်မီလောင်ကျွမ်းမှုကြောင့်တော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းသိရပါတယ်အဲ့ဒီတောမီကနေထွက်လာတဲ့မိโกတွေကိုစိုးမျိုးတဝန်းကနေတွေ့နိုင်ပြီးတော့မိသက်သမားတွေဟာရဟယင်နေနဲ့ရေဒီဖြန်းပြီးတော့မိငိမ့်တက်ခဲ့တာဖြစ်ပါတယ်မိသက်ရဟယင်နေအတော်များများဒီတောမီကိုငိမ့်နိုင်ဖို့အတွက်ဟန်မြစ်ပေါ်မှာပြန်ဆန်းနေကြတာကိုလည်းတွေ့ခဲ့ရတယ်လို့မျက်မြင်သက်တွေကပြောကြောင်းရိုက်တာသတင်းကဖော်ပြပါတယ်ခင်ဗျာ
တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုရရနိုင်နဲ့အတူတင်ဆက်ခဲ့တာပါအခုတော့အီတလီရောက်မြန်မာတွေရဲ့သွေးဆွငွေဖြတ်တောက်ရေးလှုပ်ရှားမှုကိုကြည့်ကြရအောင်ပါရှင်အာနာသိန်းစစ်ကောင်စီနဲ့လက်တွဲအလုံးလုံးတာဟာမြန်မာပြည်သူတွေကိုတပ်ဖြတ်တာနဲ့အတူတူပဲမို့စစ်ကောင်စီကိုနိုင်ငံတကာကစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့အရေးယူလာအောင်အီတလီရောက်မြန်မာအရေးလှုပ်ရှားသူတွေကအဓိကကြိုးပမ်းနေကြောင်းအီတလီနိုင်ငံဒီမြမဒီမိုကရေစီရေလှုပ်ရှားသူကိုနိုင်လင်းအောင်ကပြောပါရယ် ။ကမ္ဘာလုံးဆိုင်ရာသွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုမှာအီတလီလွှတ်တော်အမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေလည်းပူးပေါင်းပါဝင်ကြတယ်လို့သူကဆိုပါတယ်။အီတလီအခြေဆိုင်မြန်မာဒီမိုကရေစီလှုပ်ရှားနေတဲ့ကိုနိုင်လင်းအောင်ကိုမက်ဆူမွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကိုနိုင်လေးအောင်ရေမင်္ဂလာပါရှင်ကျမတို့ view ရေမြန်မာပိုင်းကိုခုလိုမျိုးမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျမအဓိကမေးချင်တဲ့ဟာကတော့ဟုတ်အခုဒီအီတလီရောက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကကျောင်းသူကျောင်းသားတွေကစုဝေးပြီးတော့မှကဘာလုံးဆိုင်ရာသွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုကိုပေါ့နော်ဒီပူပေါင်းပါဝင်ပြီးတော့လှုပ်ရှားခဲ့တယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာလေးနည်းနည်းရှင်းပြပေးပါဘယ်လိုများပူပေါင်းပါဝင်ခဲ့ကြတာလဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင
်မင်္ဂလာပါဘက်စမှုရေကျွန်တော်တို့အီတလီရောက်ဟိုမြန်မာမိသားစုမြန်မာ community အနေနဲ့ပေါ့နော်ဟိုဒီတွေးဆွေးနွေးလှုပ်ရှားမှုကိုဟိုတက္ကသိုလ်ကျောင်းကျောင်းသားတွေအစားပေါ့နော်ဟိုအလုံးတမအောင်ဝန်တန်းတွေအဆုံးပေါ့ဓာတ်ပုံ campaign တွေနဲ့ပါဝင်လှုပ်ရှားခဲ့တယ်လို့ဟိုကျွန်တော်တို့ဒီတွေးဆွေးနွေးအတွက်ဟိုဟိုလုပ်ထားတဲ့ဒီ session အတွက်ကိုတောင်းဆိုထားတဲ့စာတောင်းဆိုတဲ့စာလေးတွေကိုကျွန်တော်တို့ထိုင်းနိုင်ငံတန်ယုံအမေရိကန်တန်ယုံတွေကိုလည်းကျွန်တော်တို့လူကိုယ်တိုင်ရောစာလိုက်ကတစ်စီရောအခုလုံးပြပို့ခဲ့ကြပါတယ်နော
်ဟုတ်ကဲ့ပါရှင်အဓိကကတော့ဒီသွေးစွန်းငွေဖြတ်တောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုမှာကတော့ဒီမြန်မာအခုလက်ရှိမြန်မာနိုင်ငံမှာဆီယနာတင်ထားတဲ့စစ်တပ်ကိုဒီလိုမျိုးဒီငွေကြေးနဲ့ပတ်သက်ပြီးတော့တိုက်ရိုက်ဆက်သွယ်နေတဲ့ဟာတွေရပ်တန့်ပေးဖို့နောက်အမေရိကန်ဆိုရအနေနဲ့လည်းဒီမြန်မာကနေ MOG ကိုအရေးယူပိတ်ဆို့ပေးဖို့ဆိုပြီးတော့တောင်းဆိုကြတဲ့အဓိကလှုပ်ရှားမှုလို့သိရတော့ဒီကိုနိုင်လင်းအောင်တို့ဘက်ကနေပြီးတော့ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အဓိကဒီထိုင်းတန်ယုံကိုရောဒီအမေရိကန်တန်ယုံကိုသွားပြီးတော့မှပေးခဲ့တယ်ဆိုတော့အဓိကအဲ့ဒီထဲမှာဘလို့တောင်းဆိုချက်တွေပါပါလဲရှင်ဘလို့များထည့်သွင်းပြီးတော့ဟိုတောင်းဆိုချက်တွေကိုထည့်ထားတာရှိပါလဲရှင်
ဒီကတော့ထိုင်းတန်ယုံပေါ့နော်ဟိုထိုင်းတန်ယုံတောင်းဆိုထားတာတော့ဒီဟိုဟာစစ်ကောင်စီတော့ကိုစီစဉ်နေတဲ့ဒီဟိုဟာပေါ့နော် black money တွေကိုမစီစဉ်ဖို့ဒီကုမ္ပဏီတွေပြီးတော့ဟိုဟာစစ်ကောင်စီနဲ့ဆက်ပြီးတော့အလုံးလုံးနေကြရပြည့်ဟိုကျွန်တော်တို့မြန်မာပြည်သူတွေကိုတတ်ဖြတ်နေခြင်းနဲ့တူတဲ့အတွက်ကျွန်တော်တို့ဒီဟိုဟာကို session လုပ်ပေးဖို့ဖြားဖြစ်တဲ့အချက်တွေပေါ့နော်အဲ့ဒါဟိုဒီကလေးသက်ထားပြီးတော့ကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမအိမ်မှာတခုမေးချင်တာကအခုလက်ရှိဒီမြန်မာနိုင်ငံမှာဒီဆီယနာတင်ထားတဲ့ကာလကနေစပြီးတော့အခုလက်ရှိဒီတခြားလုံးအီတလီအစိုးရပါဝင်အီတလီလွှတ်တော်ပိုင်းတို့အီတလီဘက်ကနိုင်ငံရေးလှုပ်ရှားတဲ့သူတွေပေါ့နော်နောက်ပြီးတော့ဒီအကြီးအကဲတွေလွှတ်တော်အမတ်တွေနောက်ပြီးတော့ဒီထင်ရှားတဲ့ပုံကိုတွေရောမြန်မာဒီမိုကရေစီရေးလှုပ်ရှားမှုမှာပူးပေါင်းပါဝင်မှုတွေရှိပါလားရှိတယ်ဆိုရင်လည်းအဲ့ဒါလေးနည်းနည်းရှင်းပြပေးပါရှင်အ
ဲ့ခက်ခက်တော့ပါတော့ရှိပါတယ်ခင်ဗျာကျွန်တော်လွှတ်တော်အမတ်အကြီးစားဟိုအဘတင်ဒါဆိုလျာနီဆိုရဲဒေါ်ဆာစုကြည်တဲ့လည်းအရေးကြီးနေတဲ့ပုံကူပါပေါ့နော်သူဆိုလည်းအမြဲတမ်းဟိုမြန်မာအရေးကိုဟိုဆွတ်ဆက်တမန်လုပ်ပေးနေတယ်နောက်ကြတော့အဲဒီမှာဆိုရင်နောက်ဟိုဟာရှိတယ်ပေါ့နော် labor organization ကအဖွဲ့အစည်းတွေရှိမယ်ဟိုဟိုမစ်ချီချီလီယာဘရီဂီရောအလုံးဟာမျိုးတွေသူတို့ဒီမှာ association တစ်ခုရှိတယ်ပေါ့နော်လွတ်တော်ရှိတယ်ဟိုလွတ်တော်အမတ်တယောက်ကမြန်မာအရေးကိုပြောရတယ်ခင်ဗျာဟိုဟာဒီစကောက်စီဒီအရာတင်းတဲ့နှစ်နှစ်ပြည့်နေမှာပေါ့နော်ဒီအီတလီဟိုဆီနေလွတ်တော်ကစကားပြောတော့ခင်ဗျာမြန်မာပြည်ကြီးကိုဟု
တ်ကဲ့
အဲ့လိုဟာမျိုးရှိတယ်လို့ပေါ့နော်ဟိုဟိုပုံရဟန်းမီးနဲ့ပတ်သက်တဲ့စူတောင်းပွဲတွေဟိုဟိုတောင်းဆိုမှုတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အီတလီရောက်မြန်မာမိသားစုတွေအပါအဝင်ဒီခုနပြောလို့ဒီပုံရဟန်းမင်းရှိတဲ့ဒီဗာတီကန်နန်တော်ဘက်ကရောဒီမြန်မာလက်ရှိအရေးနဲ့ပတ်သက်ပြီးတော့ဒီမှာအီတလီရောက်မြန်မာတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးဆူတောင်းပွဲတွေမှာလုပ်တာမျိုးရှိလားရှင
်ရှိခဲ့ပါတယ်ခင်ဗျာပြီးခဲ့တဲ့2021ကဆိုရင်ဟိုမြန်မာပြည်တက်ကိုဟိုမစ္စတာဝဲကိုတိတက်ဟိုဆူတောင်းကျင်းပပြီးခဲ့ပါတယ်ခင်ဗျာဟိုပုံရဟန်းမင်းရော
ဟုတ်ကဲ့
ဟိုဟာဒန်ဒီဘောတော့အစ်ဂျီဘာတခြားနိုင်ငံတွေလိုဟိုမြန်မာအစီအတွက်လည်းမပြောင်းဘူးခင်ဗျာကျွန်တော်ရောမမှာတပွဲလုပ်တယ်ဆိုရင်ကျွန်တော်တို့မီလာမှာတပွဲရအောင်လုပ်တယ်နောက်ကျတော့ပြီးခဲ့တဲ့နှစ်နွေရာဒီရဆိုရင်ကျွန်တော်တို့ဒီ safe team campaign ကိုအစ်ဂျီအနေနဲ့ပြပါမှာကျွန်တော်တို့ဒီဘန်နာတွေနဲ့ဟိုတွားတဲ့ခီးတွားတဲ့လူတွေရောနောက်ကျတော့ community တွေကခီးတွားတဲ့လူတွေအကုန်လုံးပေါ့နော်ဟိုနိုင်ငံသားတွေရောမြန်မာတွေရောအကုန်လုံးဒီ campaign အတွက်ကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ ုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်နောက်တစ်ခုကဒီဗာတီကန်နန်းတော်ပေါ့နော်ဒီပုတ်ရဟမင်းဘက်ကရောမြမအရင်နဲ့ပတ်သက်ပြီးတော့သူစူတောင်းပွဲတွေလုပ်တဲ့အခါမှာလည်းအများအားထည့်သွင်းခဲ့တာရှိတော့ဒီအီတလီရောက်မြန်မာတွေဘက်ကရောဒီပုတ်ရဟမင်းကြီးကိုဗာများတောင်းဆိုတာမျိုးတွေအိတ်ဖွင့်ပေးစာပေးတာမျိုးတွေအဲ့လိုရောလှုပ်ရှားမှုတွေရှိခဲ့လားရှင
်လိုလိုပေါ့နော်ဟိုကြောက်ကိစ္စတစ်ခုထူးခြားတာရှိတယ်ဟိုဆက်ဆက်မှုရှိတယ်ဆိုကျွန်တော်တို့အများနဲ့ကျွန်တော်တို့ဆက်ဟိုဗာတီကန်ရှိတဲ့ဟောဘောတော့ဟိုတယုံအများနဲ့ကျွန်တော်စပို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အီတလီဆိုရဘက်ကရောဟုတ်ကဲ့အီတလီဆိုရဘက်ကရောဒီမြန်မာဒီမိုကရေစီလှုပ်ရှားမှုမှာဘလောက်ထိမှစိတ်ပါဝင်စားမှုရှိပြီးတော့ဒီတောင်းဆိုမှုတွေပေါ့နော်ခုနပြောလို့ဒီဆောင်ရွက်ပေးတဲ့လှုပ်ရှားမှုတွေရောရှိပါလဲရှင
်ဟုတ်ကဲ့ခင်ဗျာဟိုအီတလီဆိုရအနေနဲ့ကတော့ကျွန်တော်တို့ဒီဟောဘောတော့ကျွန်တော်တို့အခုဆိုရင်ခြေလမ်းစပြီးတော့လမ်းလေးပေါ့နော်ဟိုပြီးခဲ့တဲ့ရက်ကဆိုရင်လည်းဟိုဘလိုခမဲဟိုနိုင်ငံရေးဝန်ကြီးဌာနမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတဲ့ပေါ့နော်ကျွန်တော်တို့ NUG ကကုန်တယ်ဝန်ကြီးဒေါက်တာမမမျိုးနဲ့ဆိုရင်လည်းဟိုဖြူတဘောဆောင်တဲ့ဟိုဟာလေးဟိုဟာတွေ့ဆုံပွဲလေးလုပ်ခဲ့တယ်ပေါ့ခင်ဗျာဟိုရှေ့ဆက်လဲဒီလိုချိတ်ဆက်မှုမျိုးရှိမဲ့လို့လည်းပြောလင့်ပါတယ်ဟိုဆက်လက်ပြီးတော့လည်းဟိုချိတ်ဆက်လို့ရအောင်ကြိုးစားပါပေါ့ခင်ဗျာ
ဒါကတော့အီတလီရောက်မြန်မာတွေရဲ့သွေးစွန်းငွေဖျက်တောက်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့မဆုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီရှင် NLD ပါတီကိုဖျက်သိမ်းတဲ့စစ်ကောင်စီရဲ့နှီးပြူဟာကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုအပြည့်အဝထောက်ခံမှုရထားတဲ့နိုင်ငံရေးပါတီအပေါ်မှာစစ်တပ်ရဲ့ကြောက်ရွံ့စိတ်အတိုင်းအတာမြင်နေရတဲ့အကြောင်းမြန်မာရေးအကဲခတ်အမေရိကန်အငိမ့်စာဒူပိုမူကြီးတိကမှာရှင်အမေရိကန်အငိမ့်စာဘိုမူကြီးဒေါက်တာမီမီဝင်းဘက်ကသုံးသပ်ပါတယ်ဒီတပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာဒေါက်တာမီမီဝင်းဘက်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမီမီရှင်အခုလိုမျိုးထိပ်ပေးပြီးတော့ VOA မြန်မာပိုင်းကိုမေးမြန်းဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
်ဒီစစ်ကောင်စီကနေပြီးတော့သူတို့ဒီတမတ်ချက်တွေအရာဒီ NLD အပါဝင်ပါတီပေါင်း40ကိုသူတို့ဖျက်သိမ်းလိုက်တယ်ပေါ့နော်သူတို့တမတ်ချက်တွေကျော်လွန်သွားတဲ့အတွက်ဆိုရဲအတိုင်းအတာနဲ့ဆိုတော့ဘာပြော NLD ကအခုဆိုရင်ဖျက်သိမ်းခံရတဲ့ပါတီဖြစ်သွားတယ်ဆိုတော့ဒီပေါ်မှာ NLD ဒီပေါ်မှာနိုင်ငံတကာကလည်းပြင်းပြင်းထန်ထန်တုံ့ပြန်ကြရတယ်ပေါ့နော်အထူးသဖြင့်ကုလသမဂ္ဂကဒါမလိုလားအပ်တဲ့ခြေလှမ်းဖြစ်ပြီးတော့သူတို့ဘက်ကလည်းဟိုဆက်လက်ပြီးတော့မြမရေးကိုစောင့်ရက်သွားမယ်ဆိုတာမျိုးနည်းနည်းပြင်းထန်တဲ့သဘောမျိုးပေါ့နော်တုံ့ပြန်ပြောဆိုလာရလည်းရှိတော့စစ်ကောင်စီကဘာကြောင့်ဒီလိုနောက်ဆုံးပေါ့နော်ဒီနိုင်ငံရေးပါတီကိုဖျက်သိမ်းတဲ့အထူးသဖြင့် NLD ပါတီကိုပါဖျက်သိမ်းတဲ့အဆင့်ထိဘာကြောင့်လှုပ်လာတယ်လို့ဒေါက်တာမီမီမြင်ပါလဲရှင်
။ဟုတ်ကဲ့မင်္ဂလာပါ။အာဟိုနေကျွန်မဒီဥစ္စာမဖြေခင်ပေါ့နော်ပထမဆုံးကျွန်မရဲ့ disclaimer လေးပြောရမယ်။ကျွန်မရဲ့အခုဒီနေ့ပြောသွားတဲ့ဥစ္စာရအားလုံးပါပေါ့နော်။ကျွန်မရဲ့ပညာရှင်တယောက်အနေနဲ့ပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါ။ဘယ်အဖွဲ့အစည်းကိုမှကိုစားပြုပြီးပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်ဟုတ်ကဲ့အာဒီမေးခွန်းနဲ့ပတ်သက်ပြီးတော့ပေါ့နော် and ဘာကြောင့် NLD လဲဘာကြောင့်သူတို့လုတာလဲဆိုတာကတော့အာစစ်တပ်အတွက်က NLD ကိုသူတို့အကြောက်ဆုံးပဲသူတို့အကြောက်ဆုံးပဲဘာလို့ဆိုတော့အာ NLD ကအာသူတို့ဟိုနေပြည်သူလူထုအာဟိုနေအများပြည်သူလူထု you know support you know ပံ့ပိုးပေးတဲ့ပံ့ယုံကြည်တဲ့ပါတီတစ်ခုဆိုတော့လေသူတို့အဲ့ဒါကြောင့်မလို့ကြောက်နောက်တစ်ခုကျတော့အဲ့ဒီဥစ္စာကလည်းကျွန်မအရင်တော့ပြောသားတယ်လို့ပဲသူတို့မှာ strategy ပေါ့နော်သူတို့ရဲ့ဟိုနင်း view ဟာမဟာ view ဟာကအစတည်းကဒီလိုဟိုဗာလဲလို့ရှင်တလွဲတွေပဲအခုအချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီကွာလုံးမှာနည်းနည်းလေးငြိမ်နေကြတယ်အခုတလောလေနည်းနည်းငြိမ်သွားတယ်ငြိမ်သွားတဲ့ဥစ္စာကို तू ကဒီလိုလှုပ်လိုက်တဲ့အခါကျတော့ပြန်ပြီးတော့ဆွတယ်လို့မျိုးတကဘာလုံးကပြန်ပြီးတော့မြန်မာနိုင်ငံအကြောင်းပြန်ပြီးတော့ support လုပ်လာတယ်ပြန်ပြီးတော့ဗာလဲအရေးထားလာတယ်ပေါ့နော်ဆိုတော့ဒီအချိန်မှာအဲ့ဒီဥစ္စာအရင်တော့လည်းအဲ့ဒီတိုင်းပဲသူတို့ရဲ့ view ဟာကမဟာ view ဟာတဲမှာတော့အယံပါတယ်အဲ့ဒါကြောင့်မလို့လေသူတို့ဒီဥစ္စာတွေလောက်တာဒီလိုလောက်လေလေဗာလဲပြည်သူကဘာကလည်းလက်မခံဘူးကိုလက်မခံဘူးပြည်သူလူထုကလည်းလက်မခံဘူး ဆိုတော့အာဒါမဲ့သူတို့ရဲ့ view ဟာဆွဲတာကအကြောက်စိတ်နဲ့ဆွဲတာ NLD ကိုသူအရင်ကြောက်တယ်ဒါပဲ
အဲ့တော့အခုလို NLD ကဖြတ်သိမ်း NLD ကဖြတ်သိမ်းခံလိုက်ရတဲ့အတွက်ကတကယ်ပဲ NLD ရဲ့ပါတီရဲ့ရည်တည်ချက်ကပျောက်သွားမယ်လို့ရောဒေါ်မီနီဒေါက်တာမီမီသုံးသပ်ပါလားဘယ်လိုထင်ပါလဲရှင
်ဟုတ် politics နိုင်ငံရေးပေါ့နော်ဒီ politics ဆိုတာပြည်သူလူထုရဲ့ထောက်ခံမှုပြည်သူလူထုရဲ့အာဘာလဲယုံကြည်မှုနဲ့ပတ်သက်တယ် right ဘလောက်လောက်ဒီဟိုနေဥပဒေဆွဲဆွဲဟိုဆွဲဒီဆွဲဒီဥပဒေကလည်းစစ်တပ်ဆွဲလိုက်တဲ့အာဥပဒေကိုလည်းလူတွေကဘာမှအေးမယုံကြည်ဘူး you know မယုံကြည်ဘူးတကယ်လဲသူတို့လှုပ်ချင်တဲ့ဥစ္စာလှုပ်တယ်လို့လူတိုင်းကနားလဲတယ်လေဆိုတော့အာသူတို့ဘိုင်းသူတို့ပြောချင်စရာပြောလူတွေကသူ့ဘိုင်းသူလုံယုံကြည်သူတို့ယုံကြည်ထိုက်တဲ့ယုံကြည်နိုင်တဲ့ဘာလဲ party ကိုသူတို့အများအား support ပေးမှာပဲဆိုတော့သူတို့ဗစစ်တပ်ကအရင်ကပြောတယ် politics ဆိုသူတို့လုံးဝနားမလဲဘူးသူတို့ဒီမှာသူတို့စီမှာနီးလန်းတစ်ခုရှိတာက fear အကြောက်စိတ်သူများဟိုအကြောက်စိတ်လုပ်မယ်သူတို့ရဲ့လုပ်တဲ့ဥစ္စာလေသူတို့ရဲ့အကြောက်စိတ်နဲ့ပြန်ပြီးတော့ဗာဗာပြူဟာဆွဲတယ်ဆိုတော့အဲ့ဒါကြောင့်မလို့ဒီဥစ္စာလှုပ်ချင်သူတို့လှုပ်ချင်လှုပ်လိမ့်မယ်ဒါပေမဲ့ party ကလူတွေရဲ့ support ရနေသည့်ကာလပတ်လုံးပြည်သူတွေရဲ့အချစ်နော်ပြည်သူတွေရဲ့ယုံကြည်မှုရှိနေတဲ့မြားကာလပါတော့ဒီပါတီကဘာမှမပြောက်တော့
စစ်ကောင်စီကအခုသူတို့သွားနေတဲ့လမ်းကြောင်းပေါ့နော်သူတို့သွားနေတဲ့လမ်းကြောင်းမှာအထူးသဖြင့်ဒီစစ်တပ်ကျင်းပတဲ့ဒီတက်မတော်နေအခမ်းအနားမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူအတိအကျအတိလင်းသူပြောသွားတဲ့နေရာမှာတော့သူ့ကိုစန့်ကျင်တဲ့အင်အားစုတွေအထူးသဖြင့် NUG တို့ PDF တို့ကိုသူချေမုန်းသွားမယ်ပေါ့နော်ဒီဟာတွေသူပြောသွားတယ်ဆိုတော့အခုဆိုရင်တိုင်းပြည်ကတော်တော်လေးအခြေအနေဆိုးတယ်ဆိုတာလေဟိုတည်နေရတာနဲ့အခုကဒီလမ်းကြောင်းပဲသူဆက်ပြီးသွားမယ်ဆိုတဲ့အဲဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ထုတ်ဖော်ပြောဆိုချက်ရည်တည်ချက်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲရှင်
။ဟုတ်တယ်။သူလှုပ်လိုက်တာနဲ့ပေါ့နော်။မြန်မာနိုင်ငံတနိုင်ငံလုံးလည်းပျက်စီးရယ်။နောက်ပြီးစစ်တပ်ကိုလည်းသူဖျက်ဆီးလိုက်တယ်။အခုဆိုလို့ရှိရင်လူတွေကစစ်တပ်ကိုတက်မတော်လို့တောင်ခေါ်လို့မခေါ်ကြတော့တကယ်နာကြီးပြန်မုံတီတယ်မကယွန်သွားတယ် right တကယ်ယွန်တယ် right ဆိုတော့အခုဆိုလို့ရှင်ပြန်ကြည့်လိုက်လို့ရှင်တော်တော်များများစစ်တပ်ထဲမှာရှိနေတဲ့စစ်ဗိုလ်ရေးစစ်သားတွေအားလုံးကလည်းသူတို့ကစစ်တီတော်တွေပါဆိုလို့ပြောမှအရန်ရှက်တယ်သူတို့မပြောရဘူးမပြောနိုင်ဘူး right မပြောခြင်း right အဲ့ဒီကဖြစ်တဲ့ကစစ်တပ်ကဒီဥစ္စာအခုတကယ် professional စစ်တပ်မဟုတ်တော့ဒီလုတ်ဒီ view ဟာတွေက criminal organization တွေလုတ်တဲ့ view ဟာ right ဆိုတော့အဲ့လိုလုတ်လေပြည်သူတွေကလည်းပို့ပြီးတော့မခံနိုင်လေဖြစ်တယ်ဆိုအဲ့ဒီအဲ့တွေကဒီလိုလုတ်ထဲကကျွန်တော်တို့သိတယ်ဒီစစ်တပ်ကသူတို့မှာရှိတဲ့လူတွေက criminal organization တွေကဝင်လာတာနောက်တော်တော်များများလည်းပြောပါတယ်ကျွန်မ interview လုတ်တဲ့အခါမှာသူတို့မှာနောက်ထပ်ဘာလဲနောက်ထပ်ထပ်ဖြည့်လာတဲ့စစ်သားတွေ ਆ ပေါ့နော်ဝင်နေတဲ့ထောင်ထဲကလွတ်ပြီးတော့ဒီတကယ် hardcore criminal တွေကိုသခိုးဓမြတွေကိုလွတ်ပြီးတော့သူတို့တွေထည့်ထားတာဆိုတော့အဲ့ဒီထဲကသခိုးဓမြထည့်ထားတဲ့စစ်တပ်ကသခိုးဓမြစစ်တပ်ဖြစ်သွားတာပေါ့
အခုဆိုလို့ရှိရင်ဒီစစ်တပ်ကပေါ့နော်စစ်ကောင်စီကသူ့ကိုစန့်ကျင်တဲ့အဲဒီနေရာဒေသတွေပေါ့နော်အထူးသဖြင့်စကိုင်းတို့ချင်းတို့ဟိုဒီနောက်ကရင်နီတို့ပေါ့နော်ဒီဒေသတွေမှာသူတို့ရဲ့အဲဒီဖိနှိပ်မှုဒီ view ဟာပေါ့လေသူတို့ရဲ့ကျင့်သုံးတဲ့ view ဟာဆိုလို့ရှိရင်တော်တော်လေးဟိုကင်းထန်တဲ့အင်အားသုံးပြီးတော့ဟိုနှိမ်နေနေတယ်ဆိုတဲ့အနေအထားသတင်းတွေမှာလည်းတွေ့ရတဲ့ခါကျတော့ပေါ့အကျိုးဆက်တရားရောဘာတွေဖြစ်နေရှင
်းအဲ့ဒီဥစ္စာကဟိုသူတို့အသုံးချတာဘာကြောင့်သူတို့လုပ်လဲအဲ့ဒီဥစ္စာသူတို့ fear ပေါ့နော်အကြောက်စိတ်ဝင်အောင်ဒီသူလူလူအကြောက်စိတ်ဝင်အောင်လုပ်တာ right ဘာလို့ဆိုသူတို့တကယ်စစ်တပ်တစ်ခုနဲ့စစ်တပ်တစ်ခုနဲ့ပြိုင်ပြီးတော့ရှင်ပြီးတော့တိုက်လို့ရှိရင်သူတို့မနိုင်တော့ဘူးဆိုတော့ဘာလုပ်လဲဆိုငိုနေပြစ်မဲ့တဲ့ဘာမှမလုပ်နိုင်တဲ့ပြည်သူလူထုကိုသူတို့တွားချတာအနိုင်တွားကျင်တာအဲ့လိုလုပ်လို့သူတို့ဒီဥစ္စာက fear ဒါမဲ့ပြည်သူလူအဲ့လိုမျိုးအရန်လှုပ်လာလို့ရှိလို့ရှိရင်ဒီပြည်သူလူထုကအဲ့ရအကြောက်စိတ်ကနေပြီးတော့မုန်းတိမှုနော်မုန်းတိမှုကိုရောက်သွားတယ်အဲ့ဒါအဲ့လိုဖြစ်သွားတာအဲ့ဒါဆိုတော့ခုနေဟိုပြောရမယ်ဆိုဖောင်ဖြတ်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ဟိုနေ effect ဖြစ်သွားတာပေါ့ပြည်သူလူထုဘက်ကဆိုပြည်သူလူထုကငါတို့မှာဘာမှခုနေမရှိတော့ right ဆိုပြန်ချမယ်မ ya ya le ni ye pyan cha su le ai sait ka win ma de di ba ni da da myanmar naingan ne ma ka tacha ni ya ma a lung twei bu le di lo myo lout lo shin di lo be response ka phit a lo phit the ka kuna byo thulo myo di di party de go phyauk lite de does it matter ba ma a ya ma shi right ba so politics ka pi du lu du he ho ne o a swae saung ma da Dulu mungkin tua biru hotel lagi di tempat lain so beromah suai sang lo tu dia seiko suai sang lo niar lo so di baga seita kah pupuk pin tua biru dulu di baga dulu kan lah yar itu aja malu malu le so tu mah bama nausia song jari mesir lo nausume so extremism wen lah eram itu so elu mungkin so tu mati mula pin tai dom right so khusus macam orang hutan ni apa le survey tu kuat macam aku biar biar lah kau set ตะยากายหนองนี่โตเซอร์เวย์ลงไล่ติดคามา 91% เนาะ
91% Russia Tamara Putin Lumyoku the ICC ga me bi ro ho ho di panwaran bo no sit ya swe mu ju lon ju so a phit ne di panwaran thauk lai me lo ma tin tha ga ja aku naw so ma ro di ICC ga ni bi ro Russia Tamara Putin ho raw ma thuru panwaran thauk de a sin yauk la de bo le a ro myama nai ngan ma o di aku bojo mu ji me aw hlan ye di lo sit ya swe mu ju lon ni de so de swe chet di ne patat bi ro tu ko di ICC ba ga o
တကယ်ဟိုဖန်ဝရန်ထုတ်လာဖို့ဆိုတော့ဒီတောင်းဆိုချက်တွေကတကယ်ဖြစ်လာဖို့ရောရှိလားရှိ။ဟုတ်ကဲ့ဖူတင်ထမတ်တို့လုံနိုင်လို့ရှိလို့ရှိရင်ဒီဥစ္စာမရအောင်ပို့ပြီးတော့လုံနိုင်တာ။ Right? ဆိုတော့လာလိမ့်မယ်။နောက်ဘာလို့ဆိုဒီမှာလဲဟိုအများကြီးပဲဒီအဖွဲ့ကြီးပေါ့နော်ဒီဒီ Human Rights နဲ့ပတ်သက်ပြီးတော့အဖွဲ့ကြီးအများကြီးပဲသူတို့မှာ data
တွေလည်းအများကြီးရှိတယ်။ဒီကျက်သက်တွေဒေတာတွေအများကြီးရှိတယ်ဆိုတော့လေအခုသူတို့ဖူတင်လိုက်ပြီဆိုတော့နောက်တစ်ဆင့်ကတော့မြန်မာပြည်မှာပဲမြန်မာနိုင်ငံကသူရဲ့သူ့မှာရှိနေတဲ့သူနာမတော်ဝိုင်းမှာရှိနေတဲ့တချို့တွေပေါ့နော်အစစ်ဘုတ်ချုပ်တွေလည်းပါလိမ့်အခုနောက်ဆုံးဒီအမေရိကန်ပြည်ထောင်စုကတော့ဒီမြန်မာစစ်တပ်ကိုထပ်ပြီးတော့သူတို့ပိတ်ဆို့ရေးယူတဲ့မှာဒီလေရင်လောင်စာစီတွေရောင်းချနေ တချို့ကကြတော့လေဒါဟိုကောင်းမွန်တဲ့ဒါခြေလှမ်းတစ်ခုပေါ့နော်ဆိုပြီးတော့လေဟိုမြင်ကြတာမျိုးလည်းရှိရောဆိုတော့ဒေါက်တာမီမီရဲ့အမြင်ရောဘယ်လိုရှိလဲရှင
် sanction လောက်ထားတာတော့ကဗာလေmessage ပေါ့နော် message ကဒါလက်မခံတဲ့ message ပေးတာ never a sanction လောက်တဲ့ဥစ္စာကိုတကယ်ပြည့်ပြည့်စုံစုံလိုက်ပြီးတော့ implement လုပ်တဲ့အခါမှာတော့နည်းနည်းခက်ခဲတာပေါ့နည်းနည်းခက်ခဲတယ်ဒါပေမဲ့လေဒါပေမဲ့လေသူတို့ရဲ့ supply သူတို့ရဲ့ဒီဥစ္စာရနိုင်တဲ့ဥစ္စာတော့တော်တော်နေသွားတာပေါ့အားလုံးအပြည့်စုံမဖြတ်ကြောက်သိနိုင်အောင်မဖြတ်နိုင်နေပေမဲ့လေတော်တော်များများဖြတ်နိုင်သွားတယ် right ဆိုတော့သူတို့ရဲ့ဟိုဗါလေ capability တွေကိုဗါလေဒါ degree လောက်တာနေတူတူ right ဆိုတော့မရှိတာတဲ့ဒီဥစ္စာရှိတာကောင်းတယ်ပေါ့နော်ဒါပေမဲ့အဲ့ဒီရှိတဲ့ sanction တွေကိုဘလို့ပူပပြည့်ပြည့်စုံစုံ implementation လောက်ရမလဲဆိုတဲ့နှီးလန့်ကိုတော့နည်းနည်းပူရှာဖို့လိုတာပေါ့
ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြားပေးတဲ့ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးများကြီးတင်ပါတယ
်ကျေးဇူးပ
ါအမဒီမိုကရေစီရေးရာအစီအစဉ်ပါရှင်တနင်္ဂနွေညကြံ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနှာစင်ကြည့်ရှုကြရအောင်ပါ။စစ်ကြေဘက်အင်အားစုတွေကိုအမြင့်ပြတ်ချိန်မုံသွားမယ်လို့အာနာသိန်းစစ်ကောင်စီဥက္ကဋ္ဌကတက်မတော်နေ့မိကွန်းမှာပြောကြားသွားပါတယ်။ဒီလိုစစ်ရာဇဝတ်မှုတွေပိုးပြီး တိုးမလာစေအောင်အမေရိကန်အပါအဝင်တခြားအင်အားကြီးနိုင်ငံတွေကစစ်တပ်အပေါ်ထိရောက်စွာဖိအားပေးဖို့လိုအပ်နေတဲ့အကြောင်းကမ္ဘာ့မြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရရှင်
အလုံးမင်းမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာစစ်တပ်အချိုးပြောင်းမှုဆိုရင်ထိရောက်စွာဖိအားပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအစိုးရခေါင်းဆောင်တွေအရေးပါတဲ့ပုဂ္ဂိုလ်တွေနဲ့နိုင်ငံအရေးကိစ္စတွေရောဒေသတွင်းကိစ္စရပ်တွေပါညှိနှိုင်းဆွေးနွေးခဲ့ပါတယ်အဲ့ဒီလိုဆွေးနွေးခဲ့ကြတဲ့အထက်မှာအခြေအနေတွေဆိုးရွားနေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေရဲ့လူလားချက်တွေနဲ့ညီဖြည့်ချင်းဆောင်ရွက်နိုင်မဲ့လမ်းကြောင်းရှာဖွေနိုင်ရေးကိုလည်းဆွေးနွေးခဲ့ပါတယ်လို့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကိုမတ်လ20ရက်နေ့ကနေ24ရက်နေ့အတွင်းတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားကြီးအတိုင်ပင်ခံဒဲရစ်ချူလီကဒီဒီပလိုမတ်ကိုပြောကြားခဲ့ပါတယ်။ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကပြန်လည်ရောက်ရှိလာတဲ့ဒဲရစ်ချူလီကိုဒီဒီပလိုမတ်ရဲ့အယ်ဒီတာချုပ်ရှာနွန်တိုင်စီကတွေ့ဆုံမေးမြန်းထားတာကိုမတ်လ28ရက်နေ့ဒီဒီပလိုမတ်မှာမြန်မာနိုင်ငံပြဿနာကိုအမေရိကန်အနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒဲရီချိုလီကတော့မြန်မာပြဿနာကိုဖြေရှင်းရမှာအာဆီယံကိုမန်တိုင်ထားဖြေရှင်းမယ်။မြန်မာပြဿနာဟာအာဆီယံအတွက်လက်ရှိကာလမှာအလွန်စိုးရင်စရာကောင်းတဲ့လုံခြုံရေးပြဿနာနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
။ Shadow Taxi ဟာဒဲရီချိုလီကိုမြန်မာနိုင်ငံဆိုင်ရာအာဆီယံဘုတ်တော်တူရဲ့9ရက်ဟာအလုံးမဖြစ်ဘူးလို့အတော်လေးအဝေးပန်ခံနေရပါတယ်။အလုတ်ဖြစ်အောင်အမေရိကန်အနေနဲ့ဘလို့ဆက်လုံမလဲလို့မေးပါတယ်။ရှော်လေးကတော့အာဆီယံရဲ့မြန်မာအရေးကြိုးစားအားထုတ်မှုတွေကိုအမေရိကန်အနေနဲ့အပြည့်အဝထောက်ခံပါတယ်။အာဆီယံရဲ့ခေါင်းဆောင်မှုဟာနေခွင့်နေရတာမှအရေးပါပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာမြန်မာအရေးအတွက်ရုံးအဖွဲ့တစ်ခုကိုပဲဖွဲ့စည်းထားပါတယ်။မြန်မာအရေးဟာဖြည့်ရှင်းမှုမလွယ်ပါဘူး။ခက်ခဲရှုပ်ထွေးပါတယ်။နယ်ဆိုင်တဲ့ပြဿနာတွေပေါ်အခြေခံနေတယ်ဆိုတာကိုနားလည်သဘောပေါက်ထားပါတယ်။အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရဲ့လှုပ်ဆောင်ချက်တွေကိုအားရကျဉ်းနှံ့မှုရှိပါတယ်။မြန်မာစစ်ကောင်စီဟာတန်တမန်ရေးမှာအထူးကြံနေပါပြီ။အရေးကြီးတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းမြန်မာအရေးကိုအာရုံစိုက်ထားပါတယ်။ဥပမာအဖြစ်ပြီးခဲ့တဲ့နှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချခဲ့တာမျိုးပါ။အာဆီယံအဖွဲ့ဟာဆုံးဖြတ်ချက်တွေချတဲ့အခါ consensus လို့ခေါ်တဲ့အလုံးသဘောတူညီမှုပေါ်မှာအခြေခံပါတယ်။ဒါကြောင့်သဘောထားတွေအမြင်တွေကအမျိုးမျိုးရှိကြတဲ့အတွက်တစ်ခါတရံမှတညီတညာနဲ့မဖြစ်တတ်ကြပါဘူး။ဒါပေမဲ့မြန်မာမှာပါတဲ့ကိုးနိုင်ငံရဲ့အင်အားဟာခိုင်မာပါတယ်လို့ဖြေပါတယ်
။ရှာနွန်တိုက်စီကတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအရွေ့အပေါ်အမေရိကန်ရဲ့သဘောထားကိုလည်းမေးပါတယ်။ဒဲရီချိုလီကတရုတ်ဟာမြန်မာရဲ့အိမ်နီးချင်းနိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံအနာဂတ်တွေအရေးပါတဲ့နေရာမှာရှိပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တင်ပေးနိုင်မှသာတည်ငြိမ်တဲ့နိုင်ငံဖြစ်မှာပါ။ဒါဟာအလုံးရဲ့အကျိုးစီးပွားဖြစ်ပါတယ်။အမေရိကန်အနေနဲ့မြမအရေးအတွက်တရုတ်နဲ့အတူလက်တွဲလုပ်လို့ပါတယ်။တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်သစ်နဲ့မတွေ့ဆုံပစ်သေးပေမယ့်တွေ့ဆုံနိုင်ဖို့မျှော်လင့်ပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတွင်းကဆိုးရွားတဲ့အခြေအနေတွေမတည်ငြိမ်မှုတွေဟာအိမ်နီးချင်းနိုင်ငံတွေကိုပါကူးဆက်ရိုက်ခတ်နေတာကိုတွေ့ရပါတယ်။ဒုက္ခသည်ပြဿနာ၊လူကုန်ကူးမှုပြဿနာမူရစီဝါကုံသွယ်မှုပြဿနာတွေအပါအဝင်အခုနောက်ဆုံးဒေတာတွင်လုံခြုံရေးပြဿနာအထိပါကြုံတွေ့နေရပြီဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်နိုင်ငံသားကြီးအတိုင်ပင်ခံဒဲရစ်ချူလီဟာမြန်မာအရေးဖြည့်ရှင်းနိုင်ဖို့အတွက်မြန်မာနဲ့အနီးဆုံးအိမ်နီးချင်းနိုင်ငံလည်းဖြစ်မြန်မာစစ်ကောင်းဆောင်များနဲ့ရင်းနှီးတဲ့ဆက်ဆံရေးလည်းရှိတဲ့ထိုင်းနိုင်ငံနဲ့အာဆီယံလက်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံတို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။
ထိုင်းနဲ့အင်ဒိုနီးရှားတို့လိုပဲကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလည်းမြန်မာအရေးမှာအရေးပါတဲ့နိုင်ငံဖြစ်ပါတယ်။မြန်မာစစ်အစိုးရအဆက်ဆက်ကိုထောက်ခံအားပေးခဲ့တဲ့တရုတ်နိုင်ငံဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီနဲ့တော့အစောပိုင်းမှာခက်လန်းလန်းနေခဲ့ပေမဲ့အခုအခါမှာတော့အထူးကိုယ်စားလှယ်သစ်ပြောင်းလဲခန့်အပ်ပြီးနောက်ပိုင်းမြန်မာစစ်ကောင်စီအပေါ်ထားတဲ့သဘောထားပြောင်းလဲလာတယ်လို့နိုင်ငံရေးအကြီးအကဲတွေကဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အသစ်ဟာလေးလအတွင်းနေပြည်တော်ကိုတုံးကောက်လာရောက်ခဲ့ပြီးတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့နဲ့လည်းတွေ့ဆုံခဲ့တာတွေ့ရပါဗါး မတ်လ16ရက်နေ့မှာတော့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ဖြစ်တဲ့ပြည်အောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FBNCC ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာပါတယ်အဲ့ဒီထုတ်ပြန်ချက်ရဲ့အပိုက်6မှာမြန်မာနိုင်ငံတွင်ဖြစ်ပေါ်နေသောပြည်တွင်းပဋိပက္ခများပြည်လဲခြုံငိမ့်သွားရေးအတွက်တရုတ်သမ္မတနိုင်ငံ၏ဂျောင်းဝင်ဆောင်ရွက်မှုအပေါ်ကြိုးစားထောက်ခံပါသည်လို့ရှင်းလင်းစွာဖော်ပြထားတာတွေ့ရပါတယ်
။ဒီအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံ၏လေလာသူတဦးကတော့တရုတ်ကသူ့ရဲ့ COVID-0 policy အဆုံးသတ်လိုက်ပြီးနောက်ပိုင်းမှာနိုင်ငံ၏အရာရောစီးပွားရေးအရာပါမြန်မာနိုင်ငံမှာပြန်လှုပ်ရှားလာတာတွေ့ရတယ်။စစ်ကောင်စီနဲ့ပိုပြီးတော့အဆက်အသွယ်လှုပ်လာတာတွေ့ရတယ်။တစ်ဖက်မှာအမေရိကန်ကလည်းအာဆီယံကိုပဲရှေ့တင်ပြီးတွန်းနေတာတွေ့ရတယ်။အခုပဲမလကကုံပြီဆိုတော့အလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအတွက်အချိန်ကတိတ်မကြံတော့ဘူး။ဒီတော့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအခြေခံပြီးတော့တွေ့ဆုံဆွေးနွေးရေး inclusive dialogue ကိုတင်လာနိုင်တယ်။အကယ်၍အင်ဒိုနီးရှားက inclusive dialogue ကိုတင်လာခဲ့ရင်တော်လှန်ရေးအင်အားစုတွေအခက်တွေ့နိုင်တယ်။ဒါကြောင့်အဲ့ဒီလိုဖြစ်လာခဲ့ရင်အထူးသဖြင့်NUG အနေနဲ့ဘယ်လိုသဘောထားမလဲအဲ့ဒါအရေးကြီးပါတယ်လို့ဆိုပါတယ်အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌကတော့မတ်လ29ရက်နေ့တမတော်နဲ့မိန်ကုန်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG PDF နဲ့သူတို့ကိုကူညီပံ့ပိုးနေတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ EAO တွေကိုအပြတ်ချေမှုန်းသွားမယ်လို့ကြွေးကြော်ထားပါတယ်ဒါကြောင့်မြန်မာနိုင်ငံရေးအခြေအနေဟာလက်တလောအပြေထွက်ဖို့မမြင်သေးဘူးလို့ဆိုရမှာပါ Campaign for New Myanmar ရဲ့ညွှန်ကြားရေးမှူးဆိုင်မွန်ဘေလီနက်စ်ကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ကိုမအံ့ဩပါဘူးတဲ့။ဘာကြောင့်လဲဆိုတော့သူ့ရဲ့လုပ်ရက်တွေကိုပြောင်းလဲစေဖို့ထိရောက်တဲ့ဖိအားပေးမှုမျိုးကိုအမေရိကန်ဥရောပသမ္မဂဗြိတိန်နဲ့အာဆီယံနိုင်ငံတွေကမလုပ်နိုင်လို့ပဲဖြစ်ပါတယ်။အမေရိကန်အနေနဲ့မြန်မာစစ်တပ်အပေါ်မှာထိထိရောက်ရောက်ဖိအားပေးနိုင်ရက်နဲ့ပြက်ကွက်နေတယ်လို့ VOA ကိုပြောကြားခဲ့ကြောင်းပါခင်ဗျာ။
ဒါကတော့ကပ္ပမြမမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်သွားတာပါအခုတော့ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ကိုတင်ဆက်မှာပါရှင်ပြီးခဲ့တဲ့တလကျော်ကာလအတွင်းမှာမြန်မာတရုတ်ဆက်ဆံရေးမှာဆိုလို့ရှိရင်ပထဝီနိုင်ငံရေးနိုင်ငံရေးဘောဂဗီဒာနဲ့တန်တမာရေးဆိုင်ရာကိစ္စရပ်တွေကလွှမ်းမိုးခဲ့ပါတယ်ဒီအထက်ကပထမအပိုင်းကို ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုအစီအစဉ်မှာအချက်လက်အခြေပြုပိုင်းခြားပြီးတော့ဖော်ပြမှာပါရှင
် ISP မြန်မာကစူးစီးထားတဲ့မြန်မာတရုတ်ဆက်ဆံရေးရက်စက်မှတ်တမ်းကိုအခြေခံပြီးအခုကာလအတွင်းအယုံဆိုင်စရာဖြစ်ရပ်တွေကိုစမ်းစစ်ထားပါတယ်။ပြီးခဲ့တဲ့တလကျော်ကာလအတွင်းမြန်မာတရုတ်ဆက်ဆံရေးမှာပထဝီနိုင်ငံရေးနိုင်ငံရေးဘောဂဗေဒနဲ့တန်တမာရေးဆိုင်ရာကိစ္စတွေကလွှမ်းမိုးခဲ့ပါတယ်။ဒီထဲကပထမပိုင်းကိုအခုတစ်ပတ်မှာဖော်ပြသွားပါမယ်။အနာသိမ်းမှုအလောင်းတရုတ်နိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတော်အဆင့်ထိတွေ့တာကိုလျှော့ထားပြီးမယ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေအကောင့်တွေဖော်ဖို့ယူနန်အစိုးရကိုကြားခံတဲ့ချဉ်းကပ်မှုပုံစံအသစ်တွေလှုပ်လာပါတယ်ကိုဗစ်မြင့်ဖြတ်ရေးမူဝါဒဖျက်သိမ်းပြီးနယ်စပ်ပြန်ဖွင့်မှာမြန်မာနိုင်ငံနဲ့ကုန်သွယ်ရေးတိုးမြင့်ဖို့တရုတ်ဘက်ကလှုပ်လာတာပါယူနန်ပြည်နယ်ကုသရေးဝယ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာလီချန်ယန်ဟာဖေဖော်ဝါရီလအတွင်းစစ်ကောင်စီနဲ့လာတွေ့ခဲ့ပါတယ်ဒါဟာကိုဗစ်အလွန်နှဲ့စက်အဖွဲ့မှာတရုတ်ဘက်ကပထမဆုံးဆင်လွတ်တဲ့ဒေတာအာဏာပိုင်ဖြစ်ပါတယ်စစ်ကောင်စီနဲ့နိုင်ငံကုံသွေးရေးနဲ့စီးပွားရေးပူးပေါင်းတာတွေမြင့်တင်ကြဖို့ဆွေးနွေးခဲ့တာပါမစ္စတာလီချန်ယန်ဦးဆောင်တဲ့အဖွဲ့ဟာကုန်သက်ဆက်မှုအတင်းချုပ် UMSCCI နဲ့လည်းတွေ့ဆုံပြီးရင်းနှီးညွှန်းနယ်ရေးမြင့်တင်မှုဆွေးနွေးခဲ့ကြပါတယ်။မြန်မာနဲ့တရုတ်အကြားလျှက်စစ်စိုက်ပျိုးရေးနယ်စပ်ကုန်သွယ်ရေးနဲ့အခြေခံအဆောက်အုံကဏ္ဍတွေမှာပူးပေါင်းကြဖို့ဖြစ်ပါတယ်။မြန်မာကယူနယ်ပြည်နယ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးအခုအချိန်ဤအသင်းမှာစီးပွားရေးကုန်သွယ်ရေးပူးပေါင်းတာတွေလက်ရှိဆီလိုတယ်လို့တရုတ်ဘက်ကပြောခဲ့ပါတယ်။ဒါပြင် ယူနံဘက်အချမ်းကမြန်မာတရုတ်နယ်စပ်စီးပွားရေးပူးပေါင်းမှုဆောင်တည်ဆောက်မဲ့နေရာတွေကိုမန္တလေးမြို့ကကုန်သက်ဆက်မှုအတင်းချုပ်ကလုပ်ငန်းရှင်20ကျော်တွားရောက်လေလာခဲ့ပါတယ်။ဒါဟာတရုတ်ဘက်ကယူနန်ဒေသအာဏာပိုင်က30စစ်ကောင်စီနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာတွေမြင့်တင်ဖို့လုပ်နေတယ်ဆိုတာသိသာစေတဲ့ခြေလှမ်းဖြစ်ပါတယ်။ဖေဖော်ဝါရီလဒုတိယပတ်တည်းမှာပို့ကုန်ထုတ်လုပ်ရေးဥယျာဉ်ဆောင်တခုအကောင့်နဲ့ပေါ်ဖို့မြန်မာကုမ္ပဏီနဲ့တရုတ်ကုမ္ပဏီကြီးများအသင်းတို့နားလည်မှုစာကြောင်လွှာလက်မှတ်ထိုးခဲ့ပါတယ်။ရွှေတုံးအရာပို့ကုန်ထုတ်လုပ်ရေးဥယျာဉ်ဆောင်လို့အမည်ပေးထားတဲ့စီမံကိန်းကိုအရာရီတိုင်းညောင်တုံးမြို့နယ်မှာအကောင့်ထဲပေါ်မှာပါ။စီမံကိန်းအကောင့်ထဲပေါ်ဖို့အောင်ရွှေထီးအများပိုင်းကုမ္ပဏီနဲ့တပ်ဟုံးပြည်နယ်ခွဲကုမ္ပဏီကြီးများအသင်းတို့နားလည်မှုစာကြောင်လွှာလက်မှတ်ထိုးခဲ့ကြပါတယ်။ဒီစီမံကိန်းမှာလေယာစိုက်ပျိုးရေး၊ဝင်းမြူရေးစံပြဆုံးစားတောက်ကုန်ထုတ်လုပ်ရေးနဲ့ CMB စက်ရုံတွေပါဝင်မှာဖြစ်ပါတယ်။တဟုံးဟာယူနန်ပြည်နယ်ရဲ့ပြည်နယ်ခွဲတစ်ခုဖြစ်ပြီးမြန်မာတရုတ်နယ်စပ်စီးပွားရေးပူးပေါင်းမှုဆောင်တည်ဆောက်ရေးအတွက်အရေးပါတဲ့ပြည်နယ်တစ်ခုပါ။မတ်လတည်းမှာစကိုင်းပြည်နယ်ကကွာနဲ့တန်တွဲမြို့နယ်တွေမှာလေယာဉ်လျှပ်စစ်စီမံကိန်းသုံးခုအကောင့်ထဲပေါ်ဖို့မြန်မာနဲ့တရုတ်ကြားသဘောတူခဲ့ကြပါတယ်။2025မှာဒီစီမံကိန်းတွေကနေလျှပ်စစ်တာအား360မဂါဝတ်လောက်ထုတ်ဖို့ခန့်မှန်းထားကြပါတယ်။စီမံကိန်းအကောင့်ထဲပေါ်မဲ့ကုမ္ပဏီသုံးခုထဲမှာယူနယ်ပြည်နယ်ကကုမ္ပဏီတစ်ခုလည်းပါဝင်ခဲ့ပါတယ်။စစ်ကောင်စီကလည်းမြန်မာတရုတ်လျှပ်စစ်တာအစနဲ့အပြန်အလှန်ချိတ်ဆက်ဖို့လုပ်ငန်းအဖွဲ့ဖွဲ့စည်းမယ်လို့ဖေဖော်ဝါရီလထဲမှာထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့တရုတ်သံမှန်ဦးတမောင်ဆွေနဲ့တရုတ်ဆိုရပိုင်ပါဝါချိုင်းနာကုမ္ပဏီရဲ့ဥက္ကဋ္ဌတို့ဘေကျင်းမှာတွေ့ခဲ့ကြပါတယ
်။ဒါကတော့ ISP မြန်မာဒီမျက်စုမြင်ကွင်းကျဲအစီအစဉ်ပါရှင်။အခုတော့မြန်မာပြည်ကပေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်မှာပ
ါ။ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။မင်္ဂလာပါ။ VOE ကိုအေးအောင်ဝင်နိုင်နားထောင်ပါတယ်။အဲ့ရနိုးရင်လည်းနားထောင်လိုက်ရမှနေသာထိုင်သာရှိပါတယ်အားပေးနေလျက်ပါဗျာလို့ရေးလာတဲ့သောရရှင်ဝေယံစောကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်ရှင်ဒီသောရရှင်ကတော့ကျမတို့ရဲ့ VOE ညာချမ်းရုပ်မြင်သံကြားပေါ်မှာရေဒီယိုထုတ်လွှင့်ချက်ကိုအောက်မှလာပြီးရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်မင်းတင်ကလည်းနားဆင်ရတာအကျိုးရှိပါတယ်တဲ့အခုပြောသွားတဲ့သောရရှင်လိုမျိုးသူကတော့ online ကနေနားထောင်လို့မရလို့နောက်တနည်းနဲ့နားဆင်ပါတယ်ဆိုတော့ရေးလာပါတယ
်မြန်မာစစ်တပ်ကတည်းမောင်းချတဲ့ VOE ရေးဘလို့မှတုံးမရပါဘူးဒါကြောင့် PSI ပဲကြည့်ရပါတယ်။ VOE ဝိုင်းတော်သားများကျမ်းပါပါစီလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်ဘလို့ဖြစ်နေတယ်ဆိုတာကိုမပြောပြတတ်ပါဘူး။ကျေးဇူးတင်ပါတယ
်။အင်တာနက်ကနေကြည့်လို့အဆင်မပြေတဲ့လူတွေဒီသောရရှင်ကွန်မင်းတင်လို့ပဲအဆင်ပြေတော့ဂျိုးလူစလောင်းကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်နော်။နောက်ထပ်သောရရှင် Samuel Sensory သောရရှင်ကတော့သူသိကြတာတခုမေးလာတာပါ။မက်ကျင်းမုံရဲ့အင်္ဂလိပ်စာဆိုတဲ့ page လေးရှိသေးလား။ရှိသေးရင် link လေးပို့ပေးပါတဲ့ဟုတ်ကဲ့ပါကျမတို့ view ရေ Facebook စာမျက်နှာမှာအပတ်စဉ်တင်းငရီနေတိုင်းသူ့ရဲ့အစီအစဉ်အသစ်တွေကိုတင်ပေးနေပါတယ်မကြီးမုံရဲ့အင်္ဂလိပ်စာဆိုပြီးတော့ရှာကြည့်ရင်လည်း Facebook မှာတွေ့နိုင်ပါတယ်နော်ကျမတို့ရဲ့ view ရေ internet စာမျက်နှာပေါ်မှာဆိုရင်တော့ကျမတို့ bambi.viewnews.com ဆိုတဲ့ပင်မစာမျက်နှာထဲမှာအင်္ဂလိပ်စာအစီအစဉ်ဆိုပြီးတော့တွားပြီးရှာကြည့်နိုင်ပါတယ်အဲ့ဒီနေရာမှာကအစီအစဉ်ဟောင်းတွေကိုပါလွယ်လွယ်ကူကူပြန်ရှာနိုင်တာဖြစ်ပါတယ်ရှင်ဒီတော့ရှင်က messenger ကမေးလာလို့ messenger ကနေပြီးတော့စာပြန်ပြီးတော့ link လေးလည်းပို့ပေးလိုက်ပါတယ်နော်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ဒီကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်အဲ့ဒီကသောရရှင်တယောက်ကတော့အကျန်းဖက်စစ်တဲ့နေမြေထဲမှာမလို့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့မြန်မာနိုင်ငံကလူလူရင်ဆိုင်နေရတဲ့အခြေအနေကိုအဆုံးသတ်နိုင်ရေးအတွက်နီလန်းနှစ်လမ်းပဲရှိပါတယ်ဆိုပြီးတော့သူ့ရဲ့သုံးသက်ချက်ကိုအခုလိုမျိုးရေးပြောလာပါတယ
်မင်္ဂလာပါ view အဖွဲ့သားများခင်ဗျာအားလုံးကိုစိတ်နှစ်ပါးကျန်းမာချမ်းသာစေကြောင်းဥစွာပထမမေတ္တာပို့သလိုက်ပါတယ်မြန်မာပြည်သူတွေဟာနေ့စဉ်ဒီတိုင်းမြန်မာစစ်တပ်ကအကျန်းဖက်တဲ့လူရဲတွေနဲ့ရင်ဆိုင်နေရပါတယ်
ရွာတွေကိုဝင်နေအိမ်တွေကိုမိရှုပြည်သူတွေရဲ့ဥစ္စာပစ္စည်းတွေကိုလူဖြက်စီအိုးအိမ်တွေကိုဘတ်ဖိုးနဲ့ထိုးချဒီလိုမျိုးမြေပြင်ကနေပြီးတော့တိုက်ခိုက်မှုမျိုးစုံပြင်ဝေဟင်ကနေလည်းကြက်တိုက်လင်တွေနဲ့ပုံကျဲလက်နက်ကြီးတွေနဲ့ပစ်လို့အရသားတွေလည်းတေးချပြီးတော့စစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေကိုဇက်တိုက်ကျူးလွန်နေတာကဘာတိနိုင်ငံတကာအသိဖြစ်ပါတယ်မြန်မာပြည်သူတွေရဲ့လူမှုဘဝမလုံခြုံမှုတွေအများဆုံးလွတ်မြောက်ဖို့ဆိုလို့ရှိရင်နီလန်ကနှစ်ခုပဲရှိပါတယ်ပထမနီလန်ကတော့ကုလသမဂ္ဂအနေနဲ့လူခွင့်ရေးဗရိညင်စာတမ်းပါအခြေခံချက်များဖြစ်တဲ့တိုင်းပြည်အာဏာယူထားပြီးတော့ပြည်သူကိုအုပ်ချုပ်နေတဲ့အဖွဲ့ကပြည်သူအသက်အိုးအိမ်စီးစိမ်ကိုကာကွယ်မပေးလို့ရှိရင်ဒါမှမဟုတ်ကာကွယ်ပေးရမယ့်အုပ်ချုပ်သူကိုယ်တိုင်ကကျူးလွန်နေတာဆိုလို့ရှိရင်အာဒူပီဝင်ရောက်ဆောင်ရွက်မှာဖြစ်ပြီးတော့ဒုတိယနီလန်ကတော့မြန်မာအကြမ်းဖက်စစ်တပ်ကိုတိုင်းသားတွေအပါအဝင်ပြည်သူတွေအားလုံးပေါင်းစည်းပြီးတော့ညီညွတ်ညွတ်နဲ့ပြန်တိုက်မှရပါလိမ့်မယ်ဒါကြောင့်မလို့နှစ်နှစ်ကျော်ကာလအတွင်းမှာစူဝါရဲစစ်ရာဇဝတ်မှုတွေနေ့စဉ်ကျူးလွန်နေတဲ့မြန်မာနိုင်ငံကိုအာတူပီဝင်ရောက်ဖို့အချိန်ရောက်နေပြီဖြစ်တဲ့အကြောင်းအဘဲကြောင့်နေ့စဉ်လူတွေတတ်နေတာကိုနှစ်နှစ်ကျော်ကြာစောင့်ကြည့်နေရတာလဲဆိုတာကုလသမဂ္ဂကိုပြောပြပါခင်ဗျာ
ဒါကဒီသောရရှင်ရဲ့ကိုယ်ပိုင်သုံးသက်ချက်ဖြစ်ပါရင်စောင့်ကြည့်နေတာနှစ်နှစ်ကျော်လာပါပြီဘာကြောင့်မလဲလို့ဒီသောရရှင်မေးခွန်းထုတ်ထားပါတယ်နောက်ထပ်ကိုယ်ပိုင်အထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တစ်ယောက်ကတော့ VOE နဲ့မြန်မာပြည်သူတွေရဲ့ဒုက္ခကိုကူညီပေးပါလို့ကဘာကြီးကိုပြောပြပါခင်ဗျာတရုတ်နဲ့ရုရှားတို့ရဲ့လုံရက်ကြောင့်အထူးပဲဒုက္ခရောက်နေကြရပါတယ်။အိန္ဒိယနဲ့ထိုင်းတို့ကလည်းအိန္ဒိယကောင်းတွေမဟုတ်တော့အရန်ဒုက္ခရောက်ကြရပါတယ်။ယူကရိန်းတို့မြန်မာပြည်သူတို့ကြာရှုံးရင်ကမ္ဘာမှာအာဏာရှင်တွေမတရားလုပ်တဲ့လူတွေအားကောင်းသွားပြီးတော့ကမ္ဘာကြီးကိုပါလွှမ်းမိုးလာတော့မယ်ဆိုတာအမှန်ပါပဲလို့ရေးလာပါတယ်။ကျွန်တော်ရဲ့အကောင့်ကိုတော့ကျေးဇူးပြုပြီးလုံခြုံရေးကြမဖော်ပြပါနဲ့လို့ရေးလာတဲ့သောရရှင်တယောက်ကတော့ဒီ VOE ကိုနားထောင်နေတဲ့သောရရှင်တွေအားလုံးသိသွားရအောင်လို့သူတိထားတာလေးသူစိုးရိမ်နေတာလေးကိုသတိပေးခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားများအားလုံးကျမ်းမာကြပါစီဗျာ VOE ရဲ့သတင်းတွေကိုကြည့်ရှုခန်းစားလို့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတာတွေကိုသိရှိခဲ့ရတာပါကျေးဇူးအများကြီးတင်ပါတယ်ဗျာကျွန်တော် VOE နားထောင်နေတဲ့သူတွေအားလုံးသိအောင်ပြောပြချင်တာရှိလို့ပါအဲ့ဒါကဘာလဲဆိုတော့ Mitel SIM card internet နဲ့တော်လိုင်းကိစ္စတွေလောက်တာပဲဖြစ်ဖြစ်တော်လိုင်းနဲ့ပတ်သက်တဲ့ပုံတွေတင်တာပဲဖြစ်ဖြစ်လုံးဝမလုပ်ပါနဲ့လို့ပြောပြပါဗျာသူတို့ SIM card ကပြည်သူတွေအတွက်လုံးဝမလုံခြုံပါဘူးဗျကျွန်တော်စီကို Mitel operator ကပို့လာတဲ့ message ပ
ါသူကဒီစာရင်းမှာပြောသွားတယ်လို့ပဲသူဖုန်းမှာရရှိတဲ့ဒီ Mitel ကရရှိတဲ့ဒီ message ကို screen shot ရိုက်ပြီးပို့လာပါတယ်နော်ဒီမှာရေးထားတာကအကြမ်းဖက်အဖွဲ့အစည်းများကိုအားပေးရာရောက်သည့်ဂိမ်းကစားခြင်းကြော်ညာထည့်သွင်းခြင်းများဥရေရအေးအေးယူခံရနိုင်ပါသည်ဆိုပြီးတော့ရေးပြီးတော့တတိပေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမမနိုင်ငံမှာ Mitel telephone ရှိထားတဲ့တခြားသူတွေလည်းအလားတူ message တတိပေးတာမျိုးတွေရမယ်ထင်ပါတယ်နော် Mitel telephone မဟုတ်တဲ့သူတွေသိရအောင်လို့သူရေးလာတာကိုဝေမျှပေးလိုက်ပါတယ်ရှင်ရှင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုအောင်ဆိုတဲ့သောရရှင်ကတော့သူ့အိမ်ကိုလာလဲတဲ့သူတွေရုတ်တရက်အဖမ်းခံလိုက်ရလို့ပါဆိုပြီးအခုလိုရေးလာပါတယ်
။လွန်ခဲ့တဲ့တပတ်လောက်ကကျွန်တော်အိမ်ကိုတားအဖနှစ်ယောက်လာလဲပါတယ်။နောက်နေ့ကျတော့သူ့ဖေလို့သူပျောက်သွားပါတယ်။သုံးလေးရက်လောက်အဆက်အသွယ်မရပါဘူး။ဟိုတနေ့ကဖုန်းပြန်ခေါ်လာပါတယ်။သူစစ်ကြောရေးရောက်နေတယ်တဲ့။အခုတော့မြို့နယ်ရဲစခန်းပြန်ပို့လိုက်တယ်ကြားပါတယ်။ဒီလိုပဲဖမ်းကျင်ရင်ဖမ်းလိုက်လှုပ်ချင်တိုင်းလှုပ်နေကြတာကိုကျွန်တော်တို့ကငြင်းခံနေရမှာလား။ဘာလို့တင့်လဲပြောပြပါအောင်
ဟုတ်ကဲ့ပါဒီလိုလာဖန်းကျင်တိုင်းဖန်းပြီးတော့ဘာတည်င်းမှမရဆိုတဲ့စာမျိုးတွေတိုင်ကြားမှုမျိုးတွေကအများတန်းရရှိတတ်ပါရဲ့နော်အဲ့လိုမျိုးလှုပ်ဆောင်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစနစ်ကနိုင်ငံကိုချုပ်ကန့်ထားသူတွေထင်လို့သုံးဝင်ရနေရဆိုတဲ့အတားကပဲဖြစ်ပါရဲ့နော်သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခဲ့တဲ့အခါအခုဆိုရင်နှစ်နှစ်ကျော်ကြာလာပါပြီ။အချိန်ကြာလေးလေးပိုဆိုးလေလေးဖြစ်လာတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေကိုတာမန်ပြည်သူလူထုခါးစည်းခံနေရတာတွေကိုသရရှင်ရေးပို့တဲ့စာတွေမှာတွေ့ရပါတယ်ရှင်။ဒီထက်မှရန်ကုန်ကသရရှင်တယောက်က
ခုချိန်မှာနေရာတိုင်းမှာဒုက္ခမျိုးစုံကြုံနေရသည့်ပေမဲ့ကျွန်တော်တို့လိုရန်ကုန်မျိုးပေါ်ကလူတွေလည်းဒီအကျိုးဆက်ကိုခံနေရပါတယ်။ကျွန်တော်ကရန်ကုန်တိုင်းရွှေပြည်သာမြို့နယ်ဝါရီယာဆက်မှုဆောင်ကအထည်ချုပ်စက်ယုံဝန်ထမ်းတယောက်ပါကျွန်တော်တို့အလုပ်သမားတွေအပေါ်ကိုစက်ယုံတထေးဘက်ကရောမြန်မာခေါင်းဆောင်တွေဘက်ကပါဖိနှိပ်ချုပ်ချယ်နေကြတာပါအလုပ်သမားအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်ဘသူကိုပဲတိုင်တိုင်းအလကားဖြစ်နေလို့ပါ VOA ကနေပဲအများသိအောင်ပြောပြပေးပါလား VOA ကျေးဇူးတင်ပါတယ
်သောရရှင်ရဲ့နေ့စဉ်ဒုက္ခတွေတဲ့ကတစ်ခုဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှရက်ချင်ပါတယ်ရှင် ပေါ်ပြောကောင်းမွန်အဆင်ပြေတဲ့နေရက်တွေပိုင်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။အားလုံးဘေးရန်နေရခြင်းရှင်ရှင်လန်းချမ်းမြေ့ကြပါစေရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
ကပေးစာအစီအစဉ်ကိုမဲဤတနာကျော်ကအပတ်စဉ်တင်ဆက်သွားတာပါရှင် VOA မြန်မာပိုင်းကနောက်ဆုံးရသတင်းတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြမှာပါဂျာမနီနိုင်ငံကဘီယာကုမ္ပဏီတစ်ခုဟာအရေးဖြော်တောက်ရတဲ့ဘီယာအမှုတ်တစ်မျိုးကိုတီထွင်လိုက်ပါတယ်ဩစတြေးလျနိုင်ငံစစ်နီမြို့ကဇီဝဆေးသိပ်ပံပညာရှင်တွေဟာခွဲစိတ်ဆရာမလို့ပဲလူသားရဲ့ခန္ဓာကိုယ်အစိတ်ပိုင်းကိုပြင်ဆင်ကုသမှုတွေလုပ်ပေးနိုင်တဲ့ဆေးတမျိုးကိုတီထွင်လိုက်ပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချမ်းနဲ့တူမခင်ဖြူထွေးကပြောပြမှာပါရှင
်ဂျာမနီနိုင်ငံကဘီယာကုမ္ပဏီတစ်ခုဟာအရေးဖြော်တောက်ရတဲ့ဘီယာမှုတ်တမျိုးတီထွင်လိုက်ပါတယ်ဘီယာတင်ပို့မှုလုပ်ငန်းစဉ်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုနည်းပါးစေဖို့အတွက်အခုလိုအရေးအစားအမှုန့်တွေကိုဖန်တီးလိုက်တာပါ Clostraburi Nuje ကုမ္ပဏီကတီထွင်လိုက်တာဖြစ်ပြီးတော့ဒီအမှုန့်တွေကြောင့်ဘီယာအရေးတွေပလင်းတွေစီတွေနဲ့တိတ္တာတွေအသုံးပြုမှုလျှော့ချနိုင်မှာဖြစ်ပြီးဒီပစ္စည်းကအောင်မြင်ခဲ့ရင်ဒီကမ္ဘာလုံးမှာကာဗွန်ဓာတ်ငွေထုတ်လုပ်မှု 3.5 ရာခိုင်နှုန်းလျော့ချနိုင်မယ်လို့ကုမ္ပဏီဘက်ကခန့်မှန်းထားပါတယ်ကိုချိုင်းနဲ့တက်တဲ့ဘီယာအရသာကိုအမှုန့်ကနေရေးထဲထည့်လိုက်ုံနဲ့ဖြောယူနိုင်မှာဖြစ်ပြီးအခုလက်ရှိမှာတော့ဘီယာအမြုပ်နဲ့အရသာကိုအောင်အောင်မြင်မြင်အမှုန့်ဖြစ်နဲ့ထည့်သွင်းဖန်တီးနိုင်ခဲ့ပါပြီအနာဂတ်မှာတော့လေဘူးပေါင်းလေးတွေထားဖို့ကာဗွန်ဒိုင်အောက်ဆိုက်ကိုအမှုန့်အဖြစ်လုပ်ပြီးတော့အယ်ကိုဟောရက်ပါဝင်မှုကိုလည်းအမှုန့်မြင့်ထည့်သွားနိုင်မှာပါအခုလောလောဆယ်ဖန်တီးထားတဲ့အမှုန့်မှာတော့အရက်မပါဝင်သေးပါဘူးဒီပစ္စည်းကိုနှစ်နှစ်ကြာသုတေသနပြုစုဖန်တီးခဲ့ရပြီး2023ခုနှစ်နှစ်ကုန်ပိုင်းမှာဈေးကွက်ကိုဖြန့်ချိမယ်လို့သုတေသနပညာရှင်တွေကပြောပါတယ်ကုမ္ပဏီအနေနဲ့ဒီပစ္စည်းအမှုန့်ကိုကြကြပြတ်ပြတ်ချလိုနိုင်ဖို့အတွက်ဖက်ဆက်လုတ်ကင်လူသူတွေရှာဖွေနေပြီးတော့အနာဂတ်မှာဘီယာထုတ်ဆက်ယုံတွေအနေနဲ့ဒီအမှုန့်တွေကိုဆက်ယုံမှာလက်ခံရယူပြီးကိုယ့်ဘာသာကိုရေးဖြည့်ပြီးပလင်းတွေနဲ့လက်လီရောင်းချနိုင်တယ်လို့စားသုံးသူစီကိုဓာတ်ရိုက်အမှုန့်အနေနဲ့ရောက်သွားပြီးကိုယ့်ဘာသာကိုရေနဲ့ဖျော်ပြီးတောက်နိုင်ဖို့အတွက်လည်းမျှော်လင့်ချပါရစေ။
ဩစတြေးလျနိုင်ငံစင်နီမြို့ကဇီဝဆေးသိပ္ပံပညာရှင်တွေဟာခွဲစိတ်ဆရာမလို့ပဲလူသားရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကို ဆေးထိုးထည့်လိုက်တာနဲ့အထဲမှာပြင်ဆင်ကုသမှုတွေလုပ်ပေးနိုင်တဲ့ဘိုင်ယိုအင်းလို့နာမည်ပေးထားတဲ့ဇီဝဆေးတမျိုးနဲ့ဆဲရုပ်လက်တံတစ်ခုကိုတီထွင်လိုက်ပါတယ်။ဥပမာဆဲရုပ်လက်တံကနေတဆင့်ဒီဆေးကိုနှလုံးထဲကိုထိုးပေးလိုက်တာနဲ့နှလုံးထဲမှာပေါက်သွားတဲ့သွေးကြောတွေကြွက်သားတွေကိုခွဲစိတ်စရာမလိုပဲအထဲမှာရှိတဲ့ကြွက်သားတွေနဲ့ပေါင်းစည်းသွားပြီးသူ့ဘာသာသူပြင်ပေးနိုင်တာပါ။အဲ့ဒီဆေးကိုထိုးမဲ့ဆဲရုပ်လက်ကလည်းပျော့ပြောင်းပြီးခန္ဓာကိုယ်ထဲကိုခွဲစိတ်စရာမလိုပဲထိုးထည့်နိုင်တာပါ။လက်ရှိဆေးပညာနည်းလမ်းတွေမှာကတော့ပြင်ဆင်မဲ့ခန္ဓာကိုယ်အစိတ်ပိုင်းရဲ့ဇီဝပစ္စည်းကိုအပြင်မှာဖန်တီးထားရပြီးခွဲစိတ်ပြီးမှခန္ဓာကိုယ်အစိတ်ပိုင်းထဲကိုထည့်သွင်းရတာပါ။ဒီလိုခွဲစိတ်တဲ့နည်းကသွေးဆုံးရှုံးမှုများပြီးယောဂဘုံကူးဆက်နိုင်တယ်လို့တခြားအကျိုးဆက်တွေကိုလည်းခံရနိုင်တာပါခန္ဓာကိုယ်ထဲမှာ 3D printing ကိုဓာတ်ရိုက်လုပ်ခြင်းအဖြစ်ခွဲစိတ်မှုအန္တရာယ်ကနေလဲရှောင်ရှားနိုင်တယ်လို့အဲ့ဒီသုတေသနအဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်ဒီဆက်ရုပ်ကို F3DB လို့နာမည်ပေးထားပြီးတော့ဒီဆက်ရုပ်ဟာလိုအပ်သလိုပုံနှိပ်ပေးနိုင်တယ်လို့ကြိုတင်စီစဉ်ထားတဲ့ပုံစံအတိုင်းကိုလည်းခန္ဓာကိုယ်ထဲမှာဆေးကိုထုတ်ပေးနိုင်တာပါလောလောဆယ်လူတွေနဲ့လက်တွေ့ဆန်းသက်ဖို့ခွင့်ပြုချက်စောင့်စားနေပြီးနောင်လာမယ့်9နှစ်နဲ့9နှစ်အတွင်းမှာဈေးကွက်ထဲမှာရောင်းချနိုင်ဖို့လည်းမျှော်လင့်ထားပါတယ်ခင်ဗျာ
။ဟဲ့ဒီနေဖူးကတ်ကန်းချီမှာဆေးကြောလိပ်ပြန်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။ဒီပွဲမှာ Antifat ဂျမ်ဝန်ထိုင်းကတခြားပြိုင်ပွဲတွေထက်တာလွန်ပြီး 1g အလေးချိန်ရှိတဲ့ဆေးကြောတလိပ်ကို43စက္ကန့်အတွင်းအမြန်ဆုံးလိပ်ပြပြီးအနိုင်ရသွားပါတယ်။သူဟာခုလိုအမြန်ဆုံးဖြစ်ဖို့အတွက်9နှစ်ကြာလေ့ကျင့်ခဲ့ရပြီးမျက်လုံးပိတ်ထားပြီးတော့မှလိပ်ပြနိုင်တယ်လို့သူတငယ်ချင်းကပြောပါတယ်။အနိုင်ရတဲ့သူအနေနဲ့စုတစိတ်အပြင်ငွေချေးအဖြစ်ထိုင်းဘတ်ငွေ 9,000 ကိုလည်းစုကြည့်ရပါတယ်။ထိုင်းနိုင်ငံမှာဆေးကြောကိုတရားဝင်အသုံးပြုခွင့်ရောင်းချခွင့်ရတာမကြသေးတာကြောင့်ဆေးကြောနဲ့ပတ်သက်ပြီးစံနှုန်းတွေတက်မှတ်ဖို့အသိပညာဘူးတုဒ္ဒတွေတိုးစီဖို့ရည်ရွယ်ပြီးအခုလိုပြိုင်ပွဲနဲ့ဆေးကြောဝါသနာရှင်တွေနဲ့ပညာရှင်တွေရဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါတယ်။အရှိတောင်အရှာနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံဟာဆေးကြောကိုပထမဦးဆုံးတရားဝင်ခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။ဆေးကြောနဲ့ပတ်သက်ပြီးစီးမီးဥပဒေတွေလည်းအသေးစားမရေးဆွဲရသေးတာကြောင့်လုပ်ငန်းရှင်တွေအနေနဲ့အဖွဲ့အစည်းတစ်ခုနဲ့ပူးပေါင်းတည်ထောင်ပြီးဆေးကြောလုပ်ငန်းအတွက်အကောက်အွယ်ပေးဖို့စီကံဥပဒေတွေရေးဆွဲနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ရှင်။
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချန်ကပြောပြသွားတာပါတနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်မြန်မာပြည်တော်စုတောင်ပိုင်းနဲ့အရှေ့ပိုင်းပြည်နယ်တို့မှာပြီးခဲ့တဲ့တောက်ကြောင်တွေကဆာလို့အင်အားဖြင့်၄စင်တမောင်းတွေဇက်တိုက်ဝင်ရောက်တိုက်ခတ်ခဲ့ရကနေပြည်နယ်6ခုမှာတေဆုံးသူ26ယောက်ထပ်မင်းရှိတဲ့အကြောင်းအစိုးရရရှိတွေကဒီကနေ့မှပြောလိုက်ပါတယ်လေမုန်တိုင်းနဲ့အဆိုးဆုံးခံရတဲ့တနက်စီပြည်နယ်တစ်ခုတည်းမှာတည်းတည်ဆုံးသူ9ဦးထိတိုးလာတဲ့အကြောင်းဒေသရင်းသတင်းတွေကဖော်ပြပါတယ်။တစ်ပင်နေအမြစ်ကကျွတ်ထွက်ခဲ့သလိုနေအိမ်တွေ၊ဈေးဆိုင်တွေ၊မော်တော်ကားတွေနဲ့အဆောက်အဦအများပြားဆိုးဆိုးဝါးဝါထိခိုက်ပျက်စီးခဲ့ပါတယ်။တိမ့်နဲ့ချီတဲ့ပြည်သူတွေလက်ဆင့်မီမရှိဘဲနေနေကြပါတယ်။မုန်တိုင်းကြောင့်တည်ဆုံးမှုအများစုကတနက်စီပြည်နယ်မှာဖြစ်ပြီးတော့အာကန်ဆော၊အင်ဒီယားနား၊အယ်လီနိုယ်၊အလာဘားမားနဲ့မစ္စစ်ပီပြည်နယ်စုစုပေါင်းပြည်နယ်6ခုမှာတည်ဆုံးသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ။ပြည်ကရပိုင်းကအသက်ရှူကျက်လို့ဆေးရုံတက်ကုသမှုခံယူခဲ့ရတဲ့ပုံဟန်မင်းကြီး Francis ဆာဆေးရုံကဆင်းပြီးတော့နောက်တရက်ဒီကနေ့မှာတော့ခရီးရန်ဘာသာဝင်တွေအတွက်အရေးပါတဲ့ Palm Sunday ဆူတောင်းပွဲကိုဥဆောင်တက်ရောက်ကျင်းပခဲ့ပါတယ်။ဆေးရုံနွမ်းပါသူတွေနာမကျန်းသူတွေနဲ့ဘဝကိုအထီးကျန်ဖြတ်သန်းရသူတွေကိုစာနာဖေးမှကူညီကြဖို့ပုံဟန်မင်းကြီးကဒီကနေ့ဆူတောင်းပွဲမှာတိုက်တွန်းသွားပါတယ်။ဒီကနေ့စိန့်ပီတာယင်မြေမှာပြုလုပ်တဲ့ဆူတောင်းပွဲကိုတော့လူတွေထောင်ထဲချီပြီးတော့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ယူကရိန်းစစ်ပွဲစတင်ချိန်ကစလို့ရုရှားတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှု2သိန်းကျော်ရှိတဲ့အထက်မှာအနည်းချင်းလောက်ကပဲတိုက်ပွဲနဲ့မဆိုင်တဲ့အကြောင်းအရာတွေနဲ့သေဆုံးခဲ့တာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်တဲ့နောက်ဆုံးထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ဒီတစ်ချိန်တည်းမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကြားဥက္ကဋ္ဌဒါဝန်ကိုရုရှားနိုင်ငံကယူလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ။
တဲ့ချင်းချုပ်ကိုကိုရင်နိုင်ကပြောပြသွားတာပါတနုနေညာချမ်းအတွက် VOE မြန်မာပိုင်းဒီညာပိုင်းစီစဉ်အတွက်ထုတ်လုပ်ရေးမှုကတော့ကိုဆန်းကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Patrick D ရပါရုပ်သံအင်ဂျင်နီယာကတော့ TN1 ပါရှင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်
ဒီအန်ဒီရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.